ခြေမှာဒီ ASEAN အနေနဲ့ဈာဝင်ဆောင်ရွက်နေတယ်ဆိုပြီးတော့တို့ကြာခဏလဲအထုတ်ပြန်လေးရှိပါတယ်အခုနောက်ဆုံးတော့ပြီးခဲ့တဲ့တောက်ကြနေ့က ASEAN ရဲ့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကပေါ့နော်အင်ဒိုနီးရှားနိုင်ငံတိုင်းဝန်ကြီးကနေပြီးတော့ပြောပါတယ်တို့ကဒီတွေ့ဆုံဆွေးနွေးကိုအတွက်ပဲအားပေးတယ်ဒီအတွက်လည်းခဏဦးထိတွေ့ဆက်ဆံမှုတွေလုပ်ခဲ့ကြသလိုဆက်လက်ပြီးတော့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီတော့မြို့သားညွေအစိုးရ NUG နဲ့ထိတွေ့ဆက်ဆံမှုဤထားလို့ရှိပါပဲခင်ဗျာ
။ဟုတ်ကဲ့အဲကျွန်တော်တို့ဒီ NUG အနေနဲ့ကတော့ဒီ ASEAN ကိုယ်စားလှယ်ပေါ့နော်။အော်ဒီ ASEAN ရဲ့ဒီခြေရဲ့ကိုယ်စားလှယ်နဲ့ကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကြီးတည်းကစလို့မဟုတ်လို့ပေါ့နော်။ကျွန်တော်တို့ဘက်ကနေပြီးတော့ပုံမှန်ဆက်သွယ်ဆောင်ရွက်မှုတွေရှိပါတယ်။အခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့အင်ဒိုနီးရှားဘက်ကလည်းပဲပို့ပြီးတော့တက်တက်ကြွကြွနဲ့ပေါ့နော်ဟို engagement လုပ်လာတာရှိပါတယ်ဒါကလည်းပဲ ASEAN 5 point consensus မှာပါတဲ့အတိုင်းပေါ့နော်ဒီ ASEAN ရဲ့ဒီဥက္ကဋ္ဌအနေနဲ့ ASEAN ကိုယ်စားလှယ်အနေနဲ့သက်ဆိုင်သူအားလုံးနဲ့အဲထိတွေ့ဆက်ဆံရမယ်ဆိုတဲ့ဟာကိုသူကျင့်သုံးတဲ့အနေနဲ့ဖြစ်ပါတယ်ဆိုတော့အခုအင်ဒိုနီးရှားကတော့ 5 point consensus ကိုထည့်အောင်လို့ပေါ့နော်အားဆိုင်ထည့်ပြီးတော့ဟောတွန်းပြီးတော့ထိတွေ့ဆက်ဆံတဲ့သဘောရှိရလို့ကျမတို့ပြောလို့ရပါတယ်ရှင
်ဟုတ်ကဲ့ဗျအဲ့တော့ ASEAN နဲ့ဒီလိုထိတွေ့ဆက်ဆံပြီးတော့စကားပြောဆိုတဲ့အခါမှာသူတို့ဘက်ကပေါ့နော်ဘလို့အကြောင်းအရာတွေအဓိကထားဆွေးနွေးပါလို့ညသူတို့ကဘာကိုအလေးထားပြောပါလို့ည
အဓိကကတော့ 5 point consensus ပါပဲဆိုတော့ကျမတို့ဘက်ကလည်းပဲ 5 point consensus ကဟို NUG နဲ့ဆွေးနွေးခဲ့တာမဟုတ်ဘူးလေနော်စေကောင်းဆောင်နဲ့ဆွေးနွေးပြီးတော့သဘောတူခဲ့တာဖြစ်တယ်ဆိုတော့ဒါကိုလိုက်နာဆောင်ရွက်ဖို့လက်မှတ်ရေးထိုးထားခဲ့တဲ့သဘောတူထားခဲ့တဲ့အဲစေကောင်းဆောင်နေဘက်မှာပို့ပြီးတော့တာဝန်ရှိတယ်ပေါ့နော်အဲ့တော့သူတို့လိုက်နာဖို့ကပို့ပြီးတော့သူတို့မှာတာဝန်ရှိတယ်ပေါ့နော်ဒီချက်နောက်တစ်ခုကကျမတို့ဒီတော်လိုင်းရင်အင်အားစုတွေအနေနဲ့ကကြတော့ကျမတို့မှာဒီ military code of conduct တွေပါတယ်ဆိုတာလည်းရှိပြီးသားအရက်သားတွေကိုဟိုရှူတိုက်ခိုက်မှုမပြုဖို့ပြင်မဲ့မထားဖို့ဆိုတဲ့ဟာကစစ်ဘက်ဆိုင်ရာခြေဝတ်တွေကိုကျမတို့ဘက်ကတက်နိုင်ဆုံးပေါ့နော်အန်ဒိုးစ်လုပ်နေတဲ့အနေအထားမျိုးရှိရပေါ့နော်လိုင်းနာဆောင်ရွက်နေတယ်ဆိုတော့လိုင်းနာဆောင်ရွက်ခြင်းမရှိရင်လည်းပဲရှိလာအောင်လို့မလို့ပေါ့နော်တွန်းတွန်းတက်တက်ပညာပေးလုပ်ငန်းတွေအားစာကျမတို့လောက်ကင်ဆောင်ရွက်နေတာဖြစ်တယ်အဲ့တော့တကယ်တကယ်အကြမ်းဖက်မှုတွေကိုလုပ်နေတဲ့စစ်ကောင်စီဘက်ကနေပြီးတော့ဒီလိုမျိုးအကြမ်းဖက်မှုတွေအဲနောက်ဖမ်းဆီးထိန်းသိမ်းခံထားတဲ့အဲနိုင်ငံချင်းသားတွေအခုကိုပဲပေါ့နော်ဒါနိုင်ငံချင်းသားတွေရဲ့တက်ခံရတဲ့ကိစ္စတွေပေါ့လေတည်တံပေးပြီးတက်တာမဟုတ်ဘူးနော်တည်တံပေးပြီးတက်ခံရတာပုံစံတစ်မျိုးအခုရိုးရိုးထောင်ထဲကနေထုတ်ပြီးတော့ထောင်ပြောင်းရင်းနဲ့တက်ခံရတယ်ဆိုရဲအနေထားတွေပေါ့နော်အဲ့တော့ဒီအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုတာအဓိကတာဝန်ရှိတာစစ်ကောင်စီမှာတာဝန်ရှိတာပေါ့နော်ဆိုတော့ကျမတို့မှလည်းတာဝန်မရှိဘူးလားဆိုတော့ကျမတို့မဖြစ်အောင်တားဆီးဖို့ကျမတို့မှတာဝန်ရှိတယ်အဲ့တော့ဆိုတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီအပေါ်မှာအဓိကတာဝန်ရှိတဲ့သူကလိုက်နာဆောင်ရွက်ဖို့လိုတာပေါ့နော်ဒီပုံမှာပဲကျမတို့အခြေခံပြီးတော့ဆွေးနွေးဖြစ်ပါတယ်နောက်တစ်ခုကတော့ humanitarian ကိစ္စပါဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးနဲ့ပတ်သက်လို့လည်းပဲအဲကျမတို့ ਨੇ ပူးပေါင်းဆောင်ရွက်ဖို့လို့ပေါ့နော်ဒါကျမတို့အပကျမတို့ဆိုတဲ့နေရာမှာကျမတို့ကအခုမဟာမိတ်ပေါ့နော်တိုင်းသားတွန်လိုင်းလက်နက်ကိုင်ဖွဲ့စည်းပြီးထိန်းချုပ်တဲ့ဒေသတွေမှာလည်း IDPC အများကြီးပဲ refugee တွေအများကြီးပဲတိုင်းသားတွန်လိုင်းလက်နက်ကိုင်ဖွဲ့စည်းပြီးလက်ခံပြီးတော့စောင့်ရှောက်ထားတာပေါ့နော်ဆိုတော့ဒီလိုမျိုးအစုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှသာလျှင်လက်တွေ့ကျတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးဖြစ်မှာအခုစစ်ကောင်စီဘက်ကနေတွားလို့ရတော့အခုမောခါမုံတိုင်းနဲ့ပတ်သက်လို့အာဟာစင်တာကပူးပေါင်းဆောင်ရွက်ဖို့လို့စ조사ဆောင်ရွက်နေတာရှိတယ်။မှန်ပါတယ် UN agency တွေဘက်ကရောအာဟာဘက်ကရောပူးပေါင်းဆောင်ရွက်ပင်မဲ့ဒါတစ်ဖက်သက်ပဲဖြစ်နေတာပေါ့နော်။စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်ကြောင့်မို့လို့ဒါတွေကတကယ်လိုအပ်တဲ့နေရာတွေကိုမရောက်ခွင့်နဲ့ဥမာရန်ကုန်လိုနေပြည်တော်လိုနေရာမျိုးမှာပဲပုံနေတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးတွေကျမတို့တရင်နေအရာရောအဲ့ဒီ agency တွေနဲ့ထိတွေ့ဆက်ဆံမှုရအောင်သိရတယ်ပေါ့နော်ဆိုတော့ဒါတွေကဒီ 5 point consensus ကိုစစ်ကောင်စီကပြည့်ဝလိုက်နာကျင့်သုံးမှုမရှိဘူးဆိုတာကိုဟိုဖော်ပြနေတဲ့တက်တည်တက်ကြရတွေဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဒါကြောင့်မို့လို့ဒါကိုကျမတို့အနေနဲ့ကတော့ဒါပူးပေါင်းဆောင်ရွက်ဖို့လို့အစဉ်သင့်ရှိတယ်ဒါပေမဲ့ခုနစစ်ကောင်စီဘက်ကလိုက်နာခြင်းမရှိရပုံမှာဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါကတော့ဒါ ASEAN နဲ့တွေ့ဆုံတဲ့အခါမှာရောနိုင်ငံတကာနဲ့တွေ့ဆုံတဲ့အခါမှာရောပေါ့နော်ဒီလိုမျိုးတောင်းဆိုလို့မဖြစ်ဘူးဆိုရင်နောက်ထပ် accountable mechanism တခုတော့လိုတယ်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဘယ်လိုဖိအားပေးကြမလဲပေါ့နော်ဒီလောက်နဲ့တော့စစ်ကောင်စီကိုလိုက်နာဆောင်ရအောင်လုပ်လို့မရဒီထက်ပိုတဲ့အရေးယူမှုတွေပေါ့နော်ဖိအားပေးမှုတွေလိုအပ်တယ်ဆိုတာမျိုးတွေတော့ကျွန်တော်တို့ဆွေးနွေးပြပ
ါဟုတ်ကဲ့ဗျာကုလလောဆယ်ထိတွေ့ဆက်ဆံနေမှုအရာပေါ့နော်တစုံတရာဘောတူညီထားတာမျိုးတခုခုရှိပါလားခင်ဗျာ
အမရှိပါဘူးကျမတို့သဘောတူထားတာတော့ကျမတို့အနေနဲ့ကခုနဒီပေါ့နော်အာဆီယံ 5 point consensus အရာဒီအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာပဲကျမတို့ကတော့အာဆီယံနဲ့မကပါဘူးတကယ်တော့နိုင်ငံတကာရောအင်းနီးနားချင်းနိုင်ငံနေနဲ့ရောကျမတို့ကပူးပေါင်းဆောင်ရွက်သွားဖို့လို့စဉ်းသင့်ရှိတယ်ဆိုတာကတော့ကျမတို့ဒါဟိုထုတ်ဖော်ပြီးတော့ပြောဆိုထားတဲ့ကိစ္စလည်းဖြစ်တယ်ကျမတို့ engagement ကိုယုံကြည်တယ်ဆိုတော့ဒါကြောင့်မို့လို့ဘယ်သူပဲဥက္ကဋ္ဌဖြစ်လာပါစီပေါ့နော်အော်ဆိုတော့ကျမတို့ပူးပေါင်းဆောင်ရွက်တယ်ခုနဒီအရင်တော့ကုလသမဂ္ဂဒီကုစလင်နဲ့လည်းဒီတိုင်းပါပဲကျမတို့ဆက်သွယ်ဆောင်ရွက်တယ်ပေါ့နော်အဲ့တော့ကျမတို့ကဒီ engagement ကိုကျမတို့နားလဲတယ်လက်ခံတယ် engagement ရှိနေဖို့ဆိုတော့တိုင်ငင်းတမန်ခင်းမှာအရေးကြီးရပေါ့နော်ဒါကြောင့်မို့လို့ကျမတို့ဘက်ကတော့အာဆီယံဘက်ကဆိုလိုတာကကျမတို့နဲ့သဘောတူတာတွေမတူတာတွေရှိကောင်းရှိနိုင်တယ်အဲ 5 point consensus ကိုကျမတို့အပြည့်အဝအားရကျင်းနေမှုမရှိဘူးသို့တော်ညာလဲပဲဒါကိုလက်ခံဆောင်ရွက်လာနိုင်အောင်လို့ကျမတို့ဟိုအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာတော့ကျမတို့ဘက်ကဟိုပေါ့နော်ဟိုအာဆီယံနဲ့တွေ့ဆုံတဲ့အခါမှာတော့မပြောစုဆွေးနွေးထားတာတွေရှိပါတယ်ဒါကြောင့်မို့လို့လည်းပဲအာဆီယံကကျမတို့နဲ့ engagement ဆက်လက်ပြီးတော့လုပ်နေတာပေါ့နော်ဒီလိုမျိုးပဲကျမတို့နားလည်ရအောင်ဟုတ်ကဲ့
ဟုတ်ကဲ့အာဆီယံလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပေါ့နော်မြန်မာနိုင်ငံမှာရရှိတည်ထောင်တဲ့ရင်းနှီးမြှုပ်နှံရဲ့အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရတာတခုရီးတော့တခုရီးတော့လို့ပြောပါတယ်ခရီးတော့နီလန်းဆိုပြီးတော့ပြောပါတယ်ညအဲ့တော့ဒီပြပအဖွဲ့အစည်းတွေတို့လိုနိုင်ငံတွေရောအာဆီယံအဖွဲ့အစည်းတွေရောနိုင်ငံတကာရောလည်းဒီလမ်းကြောင်းကိုပဲအားပေးရမယ်ပေါ့နော်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးတွေပဲအားပေးရမယ်လို့ပြောပါတယ်ဆိုတော့ဒီနီလန်းကသာတကယ်ပဲမြမအကြီးအတွက်ဖြေလို့ NUG အနေနဲ့တလုံးနဲ့မှာယူဆထားပါတော့ဗျာ
လက်တလုံးကတော့ဒီဟာကမဖြစ်နိုင်သေးဘူးလို့ကျမတို့ဟိုအမြင်ပါတယ်ဆိုတော့ဒီလိုမျိုးတွေ့ဆုံဆွေးနွေးရေးဆိုတာဒီတွေ့ဆုံဆွေးနွေးနိုင်တဲ့ခင်းကျင်းပေါ့နော်ဟောခင်းကျင်းပေးထားကြပေါ့နော်လို့တယ်အဲ့ဒီ environment တစ်ခုကိုဖန်တီးဖို့လို့တယ်ဆိုတော့အဲ့ဒီ environment မှာရှိသေးတဲ့အခြေအနေမျိုးမှာစုလုပ်မယ်ဆိုလို့ရှိရင်တော့ဒါတော့ဟိုပေါ့သူကနီးတာတစ်ခုနေပေါ့လေနီးနာတခုအနေနဲ့လို့သူပြောထားပါတယ်ဒါကပန်းနိုင်မဟုတ်ဘူးပေါ့နော်ဒါက way ပေါ့လေ way forward ဆိုပြီးတော့သူတုံးထားတာရှိပါတယ်ကျွန်မလည်းကျွန်မလည်းတွေ့တော့လည်းသူဒါကိုပြောပါတယ်ဆိုတော့ကျွန်တော်ပြန်ဆွေးနွေးတာလည်းဘာရှိလဲဆိုတော့ကျွန်တော်ကဟိုနိုင်ငံရေးနီးလမ်းကိုငင်းပယ်နေတာမဟုတ်ဘူးကျွန်တော်အခုစစ်အနာသိမှုပြုတ်ကြဖို့ဆိုတဲ့ခါကဒပိတ်ကော်မတီတွေကအစ CDM တွေကအစပေါ့နော်ဟိုတိုက်ဖို့ခိုက်ဖို့စည်ရည်ကြီးပဲကျမတို့တုံးနေတာမဟုတ်ဘူးကျမတို့ကနှီးပေါင်းစုံလူလူလှုပ်ရှားမှုတွေရှိတယ်နိုင်ငံရေးဖိအားတန်တမာရေးဖိအားပေါ့နော်နောက်တစ်ခုကလူလူကကိုယ့်ကိုယ်ကာကွယ်ရာကနေစခဲ့တဲ့ထုကန်တော်လန့်စစ်ပေါ့နော်ဆိုတဲ့နေရာမှာနှီးပေါင်းစုံကိုတုံးပြီးတော့ကျမတို့ကဖိအားပေးနေတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါဟာဘာလဲဆိုရင်ခုနပြောတဲ့ conducive နိုင်ငံရေးကိုနိုင်ငံရေးနှီးနဲ့ဖြည့်ရှင်းလို့ရတဲ့ခင်းကျင်းတစ်ခုရောက်အောင်လို့ကျမတို့တွေလည်းစူးစမ်းအထောက်ကိုနီးကိုဟန်နဲ့စူးစမ်းအထောက်နေကြတာဖြစ်တယ်ပေါ့နော်ဆိုတော့ဒါတို့ကျမတို့ပြန်ပြီးတော့ရှင်းလင်းဆွေးနွေးပြပါဒါပေမဲ့အခုအခြေအနေမျိုးမှာစစ်ကောင်စီကတော့နောက်ပြီးတော့ဒီစစ်ရာဇဝတ်မှုတွေကျူးလွန်ထားတဲ့လူတွေအနေနဲ့ရောနောက်ပြီးတော့အပြစ်မဲ့ပေါ့နော်နိုင်ငံရေးအရအကြောင်းမရှိအကြောင်းရှာပြီးဖမ်းဆီးထိန်းသိမ်းထားတဲ့ခုနကသမရတို့တိုင်းပြည်ငံပုဂ္ဂိုလ်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေမလွတ်သေးပဲနဲ့ရောကျမတို့ဒီအခင်းချင်းဟာဟို conducive environment မဖြစ်သေးဘူးလို့ကျမတို့နားလည်လို့ရတယ်ထို့တူခုန 5 point consensus ကိုလည်းအကောင့်ထဲမပေါ်သေးဘူးအဲဒါအပြင်ကိုလည်းပဲအခုလွန်ကျွေးကောင်စီကနေပြီးတော့ပေါ့နော်ဆုံးဖြတ်ချက်ချထားတာကိုလည်းလိုက်နာဆောင်ရွက်ခြင်းမရှိဘူးပူးပေါင်းဆောင်ရွက်မှုမရှိဘူးတကယ်တော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိတာကကျမတို့မဟုတ်ဘူးစစ်ကောင်စီသားလည်းဖြစ်တယ်ပေါ့နော်ဆိုတော့အဲ့တော့အဲ့ဒီလိုမျိုးစစ်ကောင်စီကပူးပေါင်းဆောင်ရွက်မှုမရှိသေးတွေကတော့ခုနဘာတွေပဲပြောနေဖြစ်လာမှာမဟုတ်ဘူးအဲ့တော့ဖြစ်လာအောင်လို့တော့ကျမတို့စကားတွေပြောနေုံနဲ့မရဘူးကျမတို့ဖြစ်လာနိုင်တဲ့အခင်းကျင်းတစ်ခုဖြစ်အောင်လက်တွေ့ကြကြပေါ့နော်အာဟိုပေါ့နော်ဆောင်ရွက်နိုင်တဲ့အနေအထားမျိုးတွေပူးပေါင်းဆောင်ရွက်ဖို့လို့ဖိအားတွေပေးဖို့လို့လိုအပ်နေသေးတယ်ဆိုတာကိုတော့ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ဟုတ်ကဲ့ဗျာအခုတွစ်ဆုံဆွေးနွေးရေးလမ်းကြောင်းပေါ်မှာရောကိုမဟာမိတ်ချင်းကိုရဲ့နိုင်ငံရေးရမဟာမိတ်အစည်းအရာမဟာမိတ်ချင်းချင်းရောဘလောက်ထိဘလို့အတိုင်းတာနဲ့တွစ်ဆုံဆွေးနွေးမယ်ဘလိုမျိုးမူဝါဒချမှတ်မယ်မူမောင်ချမှတ်မယ်ပေါ့နော်ကိုအချင်းချင်းကြားမှာရောခင်ဗျားပေါ်မှာအတခုခုဝေါ်တူထားတာမျိုးဆွေးနွေးအနည်းဆုံးဆွေးနွေးထားတာမျိုးကြီးကြီးလေးလေးသုံးသပ်ဆွေးနွေးထားမျိုးရှိပါလား
ဟုတ်ကဲ့ဒါတော့မူအားဖြင့်ပြောလို့ရပါတယ်ကျမတို့ကတစုတစ်ဖွဲ့တည်းကနေပြီးတော့ဟိုကျမတို့ဒီမဟာမိတ်တိုင်းသားတွေနဲ့ပေါ့နော်ဆွေးနွေးကြတဲ့အကျမတို့ပြောတာရှိတယ်နိုင်ငံရေးအချို့အကွေတခုကိုကျမတို့တစုတစ်ဖွဲ့တည်းကနေပြီးတော့မဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမပြုဘဲနဲ့ဆောင်ရွက်မှာမဟုတ်ဘူးဆိုတော့ကျမတို့ရဲ့ဂရိကုတ်ကိုလည်းဖြစ်ပါတယ်ဒါကြောင့်မို့လို့တခုခုတစုံတည်းကဆွေးနွေးမယ်ဆုံးဖြတ်မယ်ဆိုလို့ရှိရင်တောင်မှပဲကျမတို့တွေကမဟာမိတ်တွေနဲ့ပေါ့နော်တိုင်းမင်းဆွေးနွေးပြီးတော့ဘယ်အခြေခံတွေပေါ်မှာတော့ပြောကြမယ်ဘယ်အခြေခံတွေကိုတော့တောင်းကြရမယ်ဆိုတဲ့ဟာမျိုးကိုတိုင်းမင်းဆွေးနွေးပြီးတော့မှသာလေခုနလိုအခင်းချင်းမျိုးကိုကျမတို့ကပေါ့နော်တိုင်းမင်းပြီးတော့မှသာလေလက်ခံနိုင်မှာဖြစ်တယ်ပေါ့နော်ဒါကြောင့်ကျမတို့ ဒီမဟာမိတ်တွေကြားထဲမှာအဲ့ဒီအတွက်တော့ဟိုပြည့်ပြည့်စုံနဲ့ဆွေးနွေးမှုတော့မရှိသေးပါဘူးတိုးတော်လည်းပဲ principal အဖြစ်တော့ကျမတို့တစုတစ်ဖွဲ့တည်းနဲ့တော့ဒီဟာကိုဟိုဟိုလှုပ်သွားမှလည်းမဟုတ်ဘူးပေါ့နော်အခု Indonesia ပြောရတဲ့ဒီပေါ့နော် all inclusive ဆိုတဲ့ဟာကလည်းပဲ bilateral မဟုတ်ပါဘူးစိတ်ကောင်းစီနဲ့ NUG နဲ့ကြီးပဲမဟုတ်ပါဘူးဒါသူကဒီ all inclusive လို့ပြောရတဲ့အတွက်တခြားသောသက်ဆိုင်ပတ်သက်သူတွေဆက်ဆံလို့ပေါ့နော်ဒီမြန်မာနိုင်ငံကဒီ actor စီအများစုပေါ့လေအားလုံး all inclusive ဖြစ်အောင်လို့ဆိုတဲ့သဘောမျိုးပြောထားတဲ့အတွက်ဒါကျမတို့ကြီးပဲလည်းဆုံးဖြတ်လို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးအဲ့တော့ actor စီအားလုံးရဲ့သဘောထားအထူးသဖြင့်ကျမတို့မဟာမိတ်တွေနဲ့ညှိနှိုင်းဆောင်ရွက်ပြီးမှဒါနဲ့ဒီခင်းချင်းကိုကျမတို့ကဘယ်လိုအချိန်နေမှာဘယ်လိုလုပ်ကြမလဲပေါ့နော်ဘယ်လောက်ထိသွားကြမလဲဆိုတာတွေကဆုံးဖြတ်လို့ရနိုင်မှာဖြစ်ပါတယ်အခုအချိန်နေမှာတော့ကျမတို့ဆုံးဖြတ်လို့မရသေးပါဘူး